ကယားပြည်နယ်လွိုက်ကော်နယ်ဒီမော့ဆိုမြို့နယ်တွေထဲမှာစစ်ဘေးတိမ်းရှောင်နေတဲ့သူတွေကြားမှာကိုဗစ်ကပ်ရောဂါဖြစ်ပွားသူတွေများလာနေပါဗျ။ဒီမော့ဆိုမြို့နယ်အရှိတ်အချမ်းကစစ်ဘေးဒုက္ခသည်နဲ့ဒေသခံကာကွယ်ရေးအတွက်တင်နန်းလာတက်သူတွေပါအပါအဝင်ကိုဗစ်ဖြစ်ပွားနေသူက200လောက်ရှိနေတယ်လို့အကူအညီပေးသူကပြောပါတယ်။အဲ့ဒီဒေသတွေမှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားတိုက်ပွဲတွေမကြာမကြာရှိနေတာနဲ့အတူစားနပ်ရိက္ခာနဲ့ဆေးဝါးအကူအညီတွေလိုအပ်နေတဲ့အကြောင်းသတင်းပေးပို့ထားတာနန်းလောင်ပြောပြပေးပါရှင်
။ပြည်ခဲ့တဲ့ရက်ပိုင်းတွေအထိတိုက်ပွဲတွေရှိခဲ့တဲ့ကြားပြည်နယ်ထဲမှာစစ်ဘေးဒုက္ခသည်တွေပိုများလာနေသလိုဒုက္ခသည်တွေကြားကိုဗစ်ရောဂါပိုကူးစက်သူတွေလည်းရှိနေပါတယ်။ဒီမော့ဆိုမျိုးရဲ့အရှိတ်အချမ်းဒေတာတွေမှာဆိုရင်စစ်ဘေးဒုက္ခသည်တွေအပြင်ဒေတာခံကာကွယ်ရေးတင်နန်းလာတဲ့သူစုစုပေါင်း200ဝန်းကျင်လောက်ကိုဗစ်ကပ်ရောဂါပိုးကူးစက်နေကြတယ်လို့ဒီမော့ဆိုမျိုးနယ်ထဲမှာနယ်လက်ကျန်းမာရေးအကူအညီပေးခဲ့တဲ့အဖွဲ့ရဲ့တာဝန်ခံကျန်းမာရေးဝန်ထမ်းတဦးက VOA ကိုပြောပါတယ်
ဒီကဲတဲ့တပတ်ကျမတို့ကောက်တာက100ကျော်ရှိပြီရှင့် PDF တွေပါလို့ဆိုတော့100အကလုံးဆိုရင်တော့100ဝန်းကျင်လောက်ရှိမယ်ကျမခမချေရပေါ့ကျမတို့တစ်ခါတစ်ခါနယ်လဲလို့ရှိရတော့အနည်းဆုံးတပတ်ဆိုရင်တော့50 50အဲ့လိုမျိုးတဲ့တယ်လေအဖြစ်လို့ဆိုရင်ကော်တေးဝေထားတဲ့လူတွေလည်းရှိလေအဲ့ဒါပြန်စီတယ်နောက်တင်သားတဲ့တဲ့ခလေးတွေလည်းဟိုတရက်ကတင်သားဖိလို့တော့တင်ရရောက်ဖတ်ပေါ်လဲပြီးအဲ့ဒါလည်းပြောသေးတယ်ဒီတော့မှကြီးမှာပို့တဲ့ဖွဲ့ကခုနရောက်တော့ဖတ်ပေါ်တယ်လို့ပြောတယ
်သူပြောတော့တဲ့အထက်ကဒေါတာမကြီးဆိုတာကတော့ကိုဗစ်အတီးပြုလူနာတွေကိုတီးခြားခွဲကူတာပေးတဲ့ရွာသုံးရွာထက်ကတရွာဖြစ်ပါတယ်ကျန်တဲ့နေရွာကတော့ထီးတဲ့ကလူကြီးရွာထီးဖိုးကလူကြီးရွာတို့ဖြစ်ပါတယ်ကိုဗစ်ရောဂါလက္ခဏာပြသူတွေမကျန်းမာသူတွေကိုအတော်လာကန့်သတ်ပြီးတော့ test kit နဲ့စစ်ဆေးတာပိုးတွေ့ရှိသူတွေကိုသိတဲ့နေရာထားပြီးတော့ကူတာပေးနေပါတယ်လက်ရှိမှာဆေးဝါးပြက်လက်မှုနဲ့အခက်ကြုံနေရတယ်လို့အဲ့ဒီနယ်လက်အကူအညီပေးတဲ့အဖွဲ့တာဝန်ခံကျန်းမာရေးဝန်ထမ်းတဦးကပြောပါတယ်ပြည်ခရက်ရပိုင်းဒီမော့ဆိုအရှိတ်အချမ်းမှာနေ့စဉ်တိုက်ပွဲတွေပြင်းထန်ခဲ့ပြီးတော့ခုချိန်ထိအခြေအနေတွေတင်မာနေစေပါစစ်ကောင်စီတပ်တွေအင်အားတိုးချလမ်းကြောင်းပိတ်ဆို့မှုတွေလုပ်နေတာကြောင့်စာနာရိက္ခာနဲ့ဆေးဝါးသယူဖို့အခက်အခဲဖြစ်နေတယ်လို့ဒေသခံတွေကပြောကြပါတယ်။တောတောင်ထက်ကစစ်ဘေးဒုက္ခသည်တွေဟာကိုဗစ်ကပ်ရောဂါအပြင်တောက်သုံးရည်မတန်လို့ဝမ်ရှော့ရောဂါအရေးပြားရာယာနာမျိုးတွေဖြစ်နေပြီးကလေးတွေပိုခံစားနေကြရတယ်လို့နေလေကျမရဲ့အကူအညီပေးနေတဲ့တာဝန်ခံကပြောပါတယ
်။တောမှနေကြတော့အရာတွေဆွဲတာများလေနော်။နောက်အမဆွဲတွေအဲကလေးတွေလည်းဝူရှော့တာရှိမယ်နော်။စားနိုင်ရကြတဲ့ကလေးတွေလည်းရှိတယ်။အဲကမှလည်းအထင်များဆုံးကအဲကိုပူချောင်းဆိုးပေါ့ကလေးကအရာတွေလည်းများတယ်။အရာဆွဲတာများတယ်။အဖြစ်ဆိုတော့တဲ့မှာစမ်းနေတာတိပောက်တိရဲနော်။ရေကလည်းအဲ့ဒီပူချောင်းရေပဲပေါက်ခါကြတော့အမိုဂျီရွာရေတော့အဲ့ဒီရေကမောက်တယ်လေ။
အနာဖီဆိုင်ရေးစီတမ်လှုပ်ရှားမှုလုပ်နေကြတဲ့ဝန်ထမ်းတွေကအခုဒီမော့ဆိုမြို့နယ်ထဲမှာနယ်လက်ကျန်းမာရေးဝန်ထမ်းအဖြစ်ကိုဗစ်လူနာတွေကိုကူညီပေးနေတာပါ။အဲ့ဒီနယ်လက်ကျန်းမာရေးအဖွဲ့တွေဟာဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်ဘေးဒုက္ခသည်တွေအတွက်ကျန်းမာရေးသာမကစားတောက်ရေးပညာသင်ကြားရေးပိုင်းတွေကိုပါတာနေတဲ့လောက်ပြန်ပြီးတော့အကူအညီပေးနေတယ်လို့တခါစစ်ဘေးဒုက္ခသည်တွေဒေသခံကာကွယ်ရေးအဖွဲ့တွေရှိရာနေရာတွေကိုလှည့်လည်ပြီးတော့ကျန်းမာရေးစစ်ဆေးစောင့်ရှောက်ပေးနေပါတယ်။ကြရပြည်နယ်ထဲကပဲလွိုက်ကော်မြို့နယ်အရှိဘက်ချမ်းကစစ်ဘေးဒုက္ခသည်စခန်းတွေမှာလည်းကိုဗစ်ကူးစက်ခံရသူတွေရှိတယ်လို့ဒေသခံတွေကပြောဝေမဲ့ VOA ကစီးအတိအကျအတိမပြုံနိုင်သေးပါဘူး။ဒါပေမဲ့လည်းကိုဗစ်တတိယလိုင်းမှာလွိုက်ကော်မြို့နယ်အနေနဲ့ကိုဗစ်အတီးပြုလူနာသေဆုံးသူက139ဦးရှိပြီးတော့ပိုးတွေ့သူကတော့2213ဦးရှိတယ်လို့စီးရင်ပြုစုထားတဲ့ရွှေလွိုက်ကော်ပရဟိတအသင်းကပြောပါတယ်။အဲ့ဒီအထက်ကလွိုက်ကော်မြို့ရဲ့နိဆာယာဘုံကြီးကျောင်းမှာစစ်ဘေးလာရှောင်တဲ့သူတွေပါပဲမလို့တောတောင်ထဲကကိုဗစ်ဖြစ်ပွားတဲ့စစ်ဘေးဒုက္ခသည်ဆင်းမပါဘူးလို့ရွှေလိုက်ကော်ပရဟိတအသင်းနာယကတိဦးတန်းဆိုးကပြောပါတယ်
ကားသူကစခန်းမှာရှိရတယ်မပါဘူးเนาะအခုစခန်းမှာရှိရဆိုဟိုစစ်ဆောင်အပြင်မှာစခန်းရှိလို့မပါဘူးတို့ဒီလောကမှာရှိနေတဲ့ဘုံကြီးကျောင်းတွေဘာတွေမှာလာတဲတဲ့ဒါရှောင်နေတဲ့လူတွေရောသူတို့စစ်ပြီးတော့မှာပိုစစ်တမ်းပါဘူးတော့ကိုရတင်ပို့တယ်ဒီလက်ကျမအစဉ်နဲ့ပေါ့တော်ထဲမှာတော့မကြားသေးပါဘူးမရှိပါဘူးတော်ထဲမှာသွားစစ်ဆေးတာဒီလိုဒီလောက်ဖြုတ်ထွင်းတဲ့အခြေအနေကြီးမှာလည်းမဖြစ်နိုင်ဘူးပေါ့
ကျမရေးဌာနရဲ့ဒီကနေ့အောက်တိုဘာ5ရက်နေ့ထုတ်ပြန်ချက်အရကြားပြင်းနေမှာအတီးပြူလူနာ90ဦးရှိပါတယ်ဒီထဲမှာဒီမော့ဆိုမြို့နယ်ကအတီးပြူလူနာတဦးသာရှိတယ်လို့ဖော်ပြထားပါတယ်။ကျန်းမာရေးဌာနကထုတ်ပြန်ထားတဲ့စင်းနဲ့မြေပြင်မှာဖြစ်ပွားနေတဲ့အရေးအတွက်ဟာအဆမတန်ကွာဟမှုရှိနေပြီးတော့တောတောင်ထဲကစစ်ဘေးဒုက္ခသည်တွေရဲ့ကိုဗစ်အတီးပြူလူနာစင်းတွေမပါဝင်ဘူးလို့အကူအညီပေးနေသူတွေကပြောပါတယ်။